Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။2015ခုနှစ်စက်တင်ဘာလ18ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ရန်နိုင်ပါဒီညနေထူးခြားတဲ့သတင်းတွေမှာတော့ဥရောပကိုရှေ့ပြောင်းအခြေချလာတဲ့ဒုက္ခသည်ထောင်ပေါင်းများစွာကိုခရိုအေးရှားအနေနဲ့မပုံတင်သွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံတွေက IS ကိုတိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညမောက်တက်ကိုရုရှားအနေနဲ့ပူးပေါင်းမှာမဟုတ်ဘူးလို့ရုရှားဘက်ကပြောလိုက်ပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲတွင်ဘာသာရေးခုတုံးလို့အသုံးချမှုတွေရှိလာမှာကိုစိုးရိမ်တဲ့အကြောင်းအမေရိကန်အပါဝင်တန်ယုံကိုယုံကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာကိုမြန်မာအစိုးရနိုင်ငံရေးဝန်ကြီးဌာနကအစံကျင်ပေးချလိုက်ပါရယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနန်းလောင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့ကချင်လက်နက်ကိုင်ဖွဲ့နဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်မကြခင်ကျင်းပမဲ့ရွေးကောက်ပွဲနဲ့အပြည့်ရစာချုပ်ပေါ်မှာဘလို့အကျိုးသက်ရောက်မှုရှိနိုင်ပါလဲ
ရေးရှင်းချင်းလေးကတိကျတဲ့နေပေါက်ပွဲတွေပြည်ညာနေပြီးတော့မှအပေါ်ကနေစာချုပ်လက်မှတ်ရေးထူးဖို့အခြေပြုလာတော့ကျွန်တော်ထင်တယ်မဖြစ်နိုင်ဘူးကြာတ
ော့78မျိုးဆက်ငိမ့်ပွင့်ကဥမြအေးရဲ့ပြောကြားချက်နဲ့အတူတိုက်ပွဲအခြေအနေတွေကိုနားဆင်ကြရမှာပါအဲဒီနောက် EU ဥရောပသမ္မတနဲ့ရွေးကောက်ပွဲတာဝန်ရှိသူတွေတွေ့ဆုံခဲ့ကြတဲ့အခြေအနေရန်ကုန်ကလိုင်းကားတွေရဲ့တံကြီးတိုးမြင့်မှုကိုကန့်ကွက်တဲ့အနေနဲ့ပြည့်စွက်မှုရပ်ဆိုင်းထားတဲ့အခြေအနေနဲ့ကိုဗန်ဆိုင်ကလုန်းမုန်တိုင်းကအေယာဗရီမြို့ဝကျွန်းပေါ်ကိုထိခိုက်လာနိုင်တဲ့ဆိုတော့မိုးလေဝသသတိပေးချက်စတဲ့သတင်းဆောင်ပါတွေကိုနားဆင်ကြရမှာပါရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကကြေညာပေးကြပါမယ်ရှင်
ဥရောပကိုရွှေ့ပြောင်းဝင်ရောက်လာတဲ့ဒုက္ခသည်1,100ကျော်ခရိုအေးရှားနိုင်ငံတဲကိုအခုသတင်းပတ်တွင်ဖျက်ချော်ဝင်ရောက်လာခဲ့ပြီးတဲ့နောက်ခရိုအေးရှားအနေနဲ့အဲ့ဒီဒုက္ခသည်ထောင်ပေါင်းများစွာကိုမှတ်ပုံတင်တာတွေလုံးဝမဟုတ်ဘူးလို့ခရိုအေးရှားဝန်ကြီးချုပ်ဇိုရန်မလန်နိုဗစ်ကပြောလိုက်ပါတယ်ဒုက္ခသည်တွေကိုဟန်ဂေရီနိုင်ငံကလက်မခံဘဲပြန်မောင်းထုတ်လိုက်ပြီးတဲ့နောက်ဒုက္ခသည်တွေအလုံးရင်းတဲ့နိုင်ငံတွေဝင်လာပြီးတဲ့အခါမှာဆာဗီးယားနိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်ဂိတ်၈ခုထဲက9ခုကိုကြာသပတေးနေ့နောက်ပိုင်းကခရိုအေးရှားဘက်ကပိတ်လိုက်ပါတယ်ခရိုအေးရှားနိုင်ငံဟာနိုင်ငံငယ်လေးဖြစ်ပြီးရွှေပြောင်းအခြေချဖို့ကြိုးစားတဲ့ဒုက္ခသည်တွေဖျက်သွားဖို့အတွက်တော့ကြိုးဆိုကြောင်းဒါပေမဲ့ခရိုအေးရှားနိုင်ငံအနေနဲ့ဒီဒုက္ခသည်တွေအားလုံးကိုလက်ခံထားဖို့မတတ်နိုင်ဘူးလို့ခရိုအေးရှားရုပ်မြင်သံကြားနဲ့တောက်ကြနေကပြုလုပ်တဲ့အင်တာဗျူးမှာဝန်ကြီးချုပ်မလန်နိုဗစ်ကပြောကြားသွားပါတယ်ဒုက္ခသည်တွေအနေနဲ့စားနပ်ရိက္ခာရေနဲ့ဆေးဝါးအကူအညီတွေကိုရရှိမှာဖြစ်ပေမဲ့ဆက်ပြီးခီးနှင်ဖို့တော့လိုတယ်လို့သူကပြောလိုက်ပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံထဲက IS တွေကိုတိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွတ်ပေါင်းတပ်ဖွဲ့ကိုရုရှားနိုင်ငံကတွားရောက်ပူးပေါင်းမှာမဟုတ်ဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့ကပြောပါရယ်ဒီလိုလုပ်တာဟာတရားမဝင်တယ်လို့မာယွန်းနဲ့အခြေခံအုတ်မြစ်လည်းဖြစ်တာကြောင့်လို့ဆိုပါရယ်အမေရိကန်နဲ့ညွတ်ပေါင်းတပ်ဖွဲ့တွေဟာဆီးရီးယားသမ္မတဘာရှာအယ်အာဆတ်နဲ့ပူးပေါင်းဆောင်ရွက်ဖို့မငင်းပယ်သင့်ဘူးလို့လည်းသူကပြောပါရယ်အာဆတ်အနေနဲ့စွန့်ရင်အရှိဆုံးမြေပြင်ထိုးစစ်တွေနဲ့အကြမ်းဖက်သမားတွေကိုတိုက်ခိုက်ဖို့အမိန့်ပေးနေတာလို့လည်းသူကပြောပါရယ်ဆီးရီးယားမှာတိုးပွားလာတဲ့ IS အကြမ်းဖက်သမားတွေနဲ့တာရှည်ဖြစ်နေတဲ့ကပ်ဘေးနဲ့ပတ်သက်လို့အာဆတ်အစိုးရမှသာတာဝန်ရှိတယ်ဆိုပြီးအမေရိကန်ဘက်ကတစ်ချိန်လုံးပြောနေခဲ့တယ်လို့ပဲမနေ့ကြာရာပြေးနေ့ကလည်းထပ်ပြောပါရယ်အာဆတ်ကိုထောက်ခံရင်အရှုံးအနေနဲ့တွေ့ရမှာဖြစ်တယ်လို့ဆီးရီးယားရဲ့အနာဂတ်မှာအာဆတ်ရဲ့အခန်းကဏ္ဍရှိမှာမဟုတ်ဘူးလို့လည်းအမေရိကန်အစိုးရကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်အနည်းငယ်ကဆီးရီးယားလေတပ်စခန်းကိုပို့ဝေးလိုက်တဲ့လက်နက်တွေနဲ့အကြမ်းပေးတွေနဲ့ပတ်သက်လို့အမေရိကန်ဘက်ကလည်းစိုးရိမ်မှုတွေရှိနေပါရယ်ရှင်
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကလေတပ်စခန်းတစ်ခုကိုတာလီဘန်စစ်သွေးကြွအဖွဲ့တစ်ခုကဒီကနေ့တောက်ကြနေ့အစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လူ18ယောက်ထပ်မံတည်ဆုံးပြီးတော့အတော်များများဒဏ်ရာတွေရခဲ့ကြပါတယ်။တိုက်ခိုက်သူတွေကိုစစ်တပ်ကချက်ချင်းပြန်လည်တုံ့ပြန်တိုက်ခိုက်ခဲ့တာမှာစစ်သွေးကြွ13ယောက်တည်ဆုံးခဲ့တဲ့အကြောင်းနဲ့လောလောဆယ်ပက်ရှော့ဒေတာအနီကဘာတာဘာလေတပ်စခန်းမှာရှာဖွေရေးနဲ့ရှင်းလင်းရေးစစ်စင်မှုတွေလှုပ်ဆောင်နေတယ်လို့စစ်ဖက်ပြောခွင့်ရပုဂ္ဂိုလ်အစင်းဘာရှဝါကပြောပါတယ်ဒီတိုက်ခိုက်မှုတွင်စစ်တပ်အရာရှိတဦးသေဆုံးခဲ့ရပြီးနောက်ထပ်စစ်သား10ယောက်ဒဏ်ရာရခဲ့တယ်လို့လည်းသူကပြောပါတယ်တိုက်ခိုက်သူတွေဟာပြည်သူစစ်ဝတ်စုံတွေကိုဝတ်ထားပြီးဝန်ထမ်းတွေနေတဲ့လေတပ်စခန်းတွေကိုအုပ်စုနှစ်စုခွဲပြီးဝင်ရောက်တိုက်ခိုက်ခဲ့တာလို့လည်းဘာရှဝါကပြောပါတယ်တပွဲကဝန်ထမ်းတွေမနဲ့စောစောဝတ်ပြုနေတဲ့ဗလီတဲဝင်ရောက်တိုက်ခိုက်ခဲ့တာမှာဝတ်ပြုနေသူ16ဦးသေဆုံးခဲ့ရတယ်လို့သူကပြောပါတယ်ပါကစ္စတန်တာလီဘန်အဖွဲ့ပြောခွင့်ရမိုဟာမက်ခူရာဆာနီကတော့ဝန်ထမ်းတွေဒါဇင်နဲ့ချီရှိနေတဲ့လေတပ်စခန်းတွေကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တာမှာအဲ့ဒီမှာရှိနေတဲ့လူများစုသေဆုံးခဲ့တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
အမေရိကန်ဗဟိုဘဏ်ဟာနှစ်အတော်ကြာမပြောင်းလဲပဲထားခဲ့တဲ့ဘန်တုံးနှုန်း၃ညနီးပါးလောက်ကိုအလားတူထပ်မံထိန်းထားလိုက်ပါတယ်။အတွန်းနှုန်းပြောင်းလဲသင့်မတင့်နှစ်ရက်ကြာအခြေအတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဗဟိုဘဏ်ဥက္ကဋ္ဌဂျန်နက်ယယ်လန်ကပြပကစီးပွားရေးအခြေအနေတွေကိုကြည့်ပြီးဘန်တုံးနှုန်းမပြောင်းဖို့စဉ်းစားခဲ့တာလို့ကြာရာပရင်းတွေကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ပြပနိုင်ငံတွေမှာအခြေအနေကပိုးပြီးတော့မတိချတဲ့အနေအထားမှာတွေ့နေရပြီးတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကြောင့်ဆိုရင်မူရင်းမြန်မာလာရကနေတခြားဖွံ့ဖြိုးစပြုတ်လာတဲ့နိုင်ငံတွေရဲ့စီးပွားရေးငွေကြေးစိကတ်တွေမှာလည်းတိတိတသားရိုင်းရိုင်းလာတဲ့အခြေအနေတွေတွေ့လာရတယ်လို့ဗဟိုဘဏ်ဥက္ကဋ္ဌကပြောပါတယ်။အစိုးရအရာရှိအတော်များများကတော့ဗဟိုဘဏ်အနေနဲ့ဒီနှစ်နောက်ပိုင်းလောက်ကျရင်အတွန်းနှုန်းကိုအနည်းငယ်မြင့်ပေးလိမ့်မယ်လို့ယုံကြည်နေကြဆဲဖြစ်ပါတယ်။ဒီအတော်အတွင်းအမေရိကန်ဗဟိုဘဏ်ကအတွန်းနှုန်းမမြင့်မဲဆက်လက်ထားရှိတာကြောင့်အာရှအစုရှယ်ယာဈေးတွေအများစုဒီကနေ့တောက်ကြနေမှာဈေးပြန်တက်လာခဲ့ပါတယ်။ဂျပန်နီကေးအစုရှယ်ယာအညွန်ကိန်းဟာဒီကနေ့မနေ့ပိုင်း1.3%ခိုင်နှုန်းတက်ခဲ့ပြီးတောင်ကိုရီးယားကိုစပီအစုရှယ်ယာအညွန်ကိန်းကတော့1%ခိုင်နှုန်းတက်ခဲ့ပါတယ်။ဟောင်ကောင်မှာ3.4%ရခိုင်နှုန်းနဲ့တရုတ်ကွန်ပိုစစ်အညွန်ကိန်းကတော့3.1%ရခိုင်နှုန်းတက်ခဲ့တာပါ။အာရှဒေတာရင်းကထိုင်ဝမ်စင်ကာပူအင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာလည်းစတော့ရှယ်ယာဈေးကွက်တွေဒီကနေ့အနည်းငယ်တက်လာခဲ့ပါတယ်
ရွေးဘေးကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီဝေကနေတောက်ကြနေညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအတန်လွှင့်ပေးနေပါတယ်မြန်မာနိုင်ငံရွေးကောက်ပွဲအတွင်းဘာသာရေးကိုခုတုံးလို့အသုံးချမှုတွေရှိလာမှာကိုစိုးရိမ်တဲ့အကြောင်းအမေရိကန်တန်ယုံနဲ့ဗြိတိန်တန်ယုံပါဝင်တန်ယုံ6ခုကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာကိုမြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနကစန့်ကျင်ပယ်ချလိုက်ပါတယ်။စက်တင်ဘာ18ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့အဲ့ဒီကြေညာချက်မှာအစိုးရပူးတွဲကြေညာချက်ဟာမြန်မာပြည်သူတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုလစ်လျူပြုရာရောက်တယ်လို့လည်းပြောထားပါတယ်။လာမယ့်2015ရွေးကောက်ပွဲကိုပွင့်လင်းမြင်သာမှုရှိတဲ့အားလုံးပါဝင်တဲ့ရွေးကောက်ပွဲဖြစ်ဖို့ကြိုးပမ်းအားထုတ်မှုတွေကိုပံ့ပိုးကူညီရရှိကြောင်းတိုးတော်လဲမဲဆွယ်စည်းရုံးရေးကာလအတွင်းဘာသာရေးကိုနီလန်းတစ်ခုအနေနဲ့အသုံးချကာသွေးခွဲခြင်းပဋိပက္ခဖြစ်ပေါ်လာနိုင်တဲ့အခြေအနေများကိုစိုးရိမ်ပူပန်မိတယ်လို့အမေရိကန်ဗြိတိန်ကနေဒါဩစတြေးလျကနေဒိန်းမတ်ပြင်သစ်နော်ဝေးဂျပန်နဲ့ဆွီဒင်နိုင်ငံတန်ယုံတွေကပြီးခဲ့တဲ့စက်တင်ဘာ15ရက်နေ့ကပူးတွဲကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံကြားရေးဝန်ကြီးဌာနအနေနဲ့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ဖို့အတွက်အားပေးထောက်ခံမှုကိုအတိအမှတ်ပြုပေမဲ့အပြူသဘောမဆောင်တဲ့မလိုလားတဲ့အခြေအနေများဖြစ်ပေါ်စေနိုင်တာကိုစိုးရိမ်မကင်ဖြစ်မိတယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ
တရုတ်နိုင်ငံနဲ့အရှေ့တောင်အာရှအာဆီယံနိုင်ငံတွေအကြားလှုပ်လှက်စွာကုန်သွယ်ခွင့်ဒေသတိုးမြင့်တက်မှတ်နိုင်ရေးကိုအာဆီယံနိုင်ငံတွေနဲ့အတူလက်တွဲဆောင်ရွက်ဖို့ဆန္ဒရှိတယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ဇန်ဂေါလီကဒီကနေ့ပြောဆိုလိုက်ပါတယ်တရုတ်နိုင်ငံတောင်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသဂွမ်ဇီဇောရဲ့မြို့တော်နန်နင်းမှာကျင်းပတဲ့12ကြိမ်မြောက်တရုတ်အာဆီယံကုန်စည်ပြပွဲဖွင့်ပွဲအခမ်းအနားမှာသူကအခုလိုပြောတာပါတရုတ်အာဆီယံ 2+7 လို့ခေါ်တဲ့ပူပေါင်းဆောင်ရွက်ရေးအခြေခံမူပေါင်းတရက်ချမှတ်အကောင့်ထဲပေါ်ဖို့မဟာဗျူဟာကျတဲ့ပူပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့နဲ့အခြေခံဘုံရည်မှန်းချက်တွေတူညီတဲ့ပိုးပြီးတော့နီးကပ်တဲ့တရုတ်အာဆီယံအတိုက်အဝန်တစ်ခုတည်ဆောက်သွားဖို့ကိစ္စတွေမှာတရုတ်နိုင်ငံကအာဆီယံနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့အသင့်တင်ရှိနေတယ်လို့မစ္စတာဆန်ကပြောပါတယ်တရုတ်နဲ့အာဆီယံနိုင်ငံတွေအကြားနိုင်ငံရေးအရာအပြန်အလှန်ယုံကြည်မှုတိုးမြင့်ထားရှိဖို့စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဆောင်ရွက်ပြီးတရုတ်အာဆီယံလွတ်လပ်စွာကုန်သွယ်မှုတွေအရှိန်မြင့်ပူးပေါင်းဆောင်ရွက်ဖို့အပါအဝင်အဆိုပြုချက်6ချက်ကိုလည်းတရုတ်ဒုဝန်ကြီးချုပ်ကတင်ပြထားခဲ့ပါတယ်ဒီကနေ့တောက်ကြနေ့ကနေလာမယ့်တနင်္လာနေ့ထိကျင်းပမယ့်ကုန်စည်ပြပွဲကိုတော့27ရာစုရေချောင်းဆိုင်ရာပိုးလမ်းမကြီးပူးရဲတည်ဆောက်ရေးရေချောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုစီမံကိန်းဖန်တီးခြင်းဆိုတဲ့ရည်ရွယ်ချက်နဲ့ကျင်းပနေတာဖြစ်ပါတယ်တရုတ်နိုင်ငံဟာအာဆီယံနိုင်ငံတွေရဲ့အကြီးဆုံးစီးပွားရေးမိတ်ဖက်နိုင်ငံဖြစ်ပြီးအာဆီယံကတော့တရုတ်ရဲ့တတိယအကြီးဆုံးကုန်သွယ်ရေးမဟာမိတ်နိုင်ငံများအဖွဲ့ပဲဖြစ်ပါတယ
်အိန္ဒိယနိုင်ငံရဲ့စီးပွားရေးကြီးထွားမှုနှုန်းဟာအခုနှစ်မှာတရုတ်နိုင်ငံကိုကျော်တက်လာနိုင်ပါတယ်ဒါပေမဲ့အကြီးသွေးမြင့်တဲ့အလုပ်ကိုင်းတွေလုံလုံလောက်လောက်ပေးနိုင်ဖို့ကတော့ဆက်ပြီးတော့ရုန်းကန်နေအောင်မှဖြစ်တယ်လို့လည်းပြောပါတယ်အိန္ဒိယနိုင်ငံရဲ့လူ့ရေးအထူးတက်ဆုံးဥဒေပရိုတက်စ်ပြည်နယ်မှာလူငယ်2.3 သန်းကပြည်နယ်အစိုးရရဲ့အောက်ခြေစင်းအလုပ်တွေကိုရှောက်ခဲ့ကြပြီးတဲ့နောက်အလုပ်ကန်ရှာဖွေရေးဈေးကွက်မှာပြိုင်ဆိုင်မှုတွေပြင်းထန်နေပြီနေတုံးပဲဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်ရုန်းတွင်စည်ရေးလိုနေရာအတွက်ငါးရန်အောင်ပြီးစပိန်စီးတက်ဖို့ပဲလိုပေမဲ့ရှောက်ထားသူတွေထဲမှာပါရဂူဘွဲရထားသူ955ယောက်မဟာဘွဲရထားသူ2000ခွဲအပါအဝင်တက္ကသိုလ်ဘွဲရ3000ခွဲလောက်ရှိပါတယ်ရောက်တဲ့သူ 2.3 သန်းရှိုံတင်ကြောင်မဟုတ်ပဲအဲ့ဒီထဲမှာပါရဂူဘွဲရသူတွေနီးပညာနဲ့ဘွဲရသူတွေစီမံစီးပွားရေး ီမံခန့်ခွဲမှုပညာတခြားမဟာဘွဲ့နဲ့တက္ကသိုလ်ဘွဲ့ရတွေလည်းဒီလိုအလုပ်တွေကိုလျှောက်တဲ့အထက်မှာပါတဲ့အတွက်ဥဒပရဒက်စ်ပြည်နယ်အစိုးရအတွင်ရှောက်တာပါတဲ့အတွက်အံဩမိတယ်လို့ဥဒပရဒက်စ်ပြည်နယ်အစိုးရရဲ့အတွင်းဘူးပရဘတ်မီဒယ်က VOA ကိုပြောပါရခင်ဗျာ
ချီလီနိုင်ငံမှာ AR 7.3 အဆင့်ရှိတဲ့ငလျင်တစ်ခုမနေ့ကလုခတ်သွားခဲ့ပြီးတဲ့နောက်ဒီကနေ့တောက်ကြနေမှာတော့အသေးစားအဆင့်ဆူနာမီလိုင်းလုံးတွေဂျပန်ကန်ယိုရန်ကိုဝင်ရောက်သွားပါတယ်2017ခုနှစ်ကမလရုံကလူသေးသေးလောက်တဲ့ဆူနာမီလိုင်းလုံးကြီးတွေဝင်ရောက်ခဲ့တဲ့ဂျပန်နိုင်ငံမြောက်ပိုင်းကူဂျီမြို့ကို30တလက်မမြင့်တဲ့လိုင်းလုံးတွေဝင်ရောက်လာတာကိုဂျပန်မိုးလေဝသဌာနကဖမ်းယူမှတ်တမ်းတင်လိုက်တာပါထိခိုက်ဒဏ်ရာရသူတွေမရှိသလိုသေဆုံးသူလည်းမရှိပါဘူးဒါပေမဲ့လည်းကျိုးတင်ကာကွယ်ရေးအနေနဲ့တချို့ကမ်းခြေမြို့တွေမှာသတိပေးချက်တွေထုတ်ပြန်ထားပါတယ်ပစိဖိတ်ကမ်းခြေနဲ့ထိဆက်နေတဲ့မြောက်ဘက်ပိုင်းကဂျကာဒိုကနေတောင်ဖက်အိုကီနာဝါမြို့အထိဆူနာမီသတိပေးချက်တွေနဲ့လိုက်နာသင့်တဲ့အချက်တွေကိုဒီကနေ့အာရုံမတက်ခင်ကအာဏာပိုင်တွေကထုတ်ပြန်ထားတာပါလိုင်းလုံးတွေကမြောက်ပိုင်းကိုအရင်ဝင်ပြီးတောင်ဖက်ပိုင်းကိုနောက်မှဝင်လာတာလို့မိုးလေဝသအရာရှိကပြောပါရယ
် FIFA ကမ္ဘာဘောလုံးဖွဲ့ချုပ်အတွင်းမှ Jerome Vogel ကိုယာဒူကနေဆိုင်းငံ့ထားလိုက်တယ်လို့ FIFA ကပြောပါရယ်နောက်ထပ်ကြေညာချက်မထုတ်မချင်းသူ့ကိုခွင့်ပေးထားပြီးတော့တောင်ဝန်ကနေရန်နာထားတယ်လို့လည်း FIFA ရဲ့ကြေညာချက်မှာထုတ်ပြန်ထားပါရယ်2014ကမ္ဘာဖလားလက်မှတ်တည်ပြောင်းရောင်းတဲ့နေရာမှာသတ်မှတ်ထားတဲ့ဈေးနှုန်းထက်ပိုတဲ့ဈေးနှုန်းတွေနဲ့ရောင်းချတဲ့ကိစ္စမှာသူပါဝင်ပတ်သက်နိုင်တယ်လို့ဘောလုံးသမားတစ်ယောက်ကဆွဆွဲလိုက်ပြီးတဲ့နောက်သူ့ကိုခွင့်နဲ့ဆိုင်းငံ့ထားလိုက်တာဖြစ်တယ်လို့ FIFA ကပြောပါတယ်။ Israel ကစားသမားဟောင်း Benny Allen ကပြီးခဲ့တဲ့2014ကမ္ဘာဖလားကိုသူကြည့်ကျင်တဲ့နေရာကနေကြည့်နိုင်တဲ့လက်မှတ်ရဖို့အတွက် Vogel ကိုပတ်စံပေးဖို့သဘောတူခဲ့တယ်လို့ပြောပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းမူဆက်ခရိုင်မုံကိုမြို့နယ်မှာအစိုးရတပ်နဲ့ကချင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒေသခံရွာသား200လောက်ဟာတရုတ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်။တချိန်တည်းမှာပဲရှမ်းပြည်နယ်လက်ချမြို့နယ်မှာ SSC တောင်ပိုင်းနဲ့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အတွက်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာမကြခင်လက်မှတ်ရေးထိုးမဲ့တနိုင်ငံလုံးဆိုင်ရာအပြစ်ရရေးစာချုပ်နဲ့ရွေးကောက်ပွဲအပေါ်မှာထိခိုက်လာနိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်အတွင်းမှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကြားတိုက်ပွဲတွေဟာနေပြည်တော်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့တွဲဆုံဆွေးနွေးတဲ့ဒီလ9ရက်နေ့နောက်ပိုင်းမှာစတင်ခဲ့တာဖြစ်ပြီးဒီရက်ပိုင်းတွေအတွင်းမှာတော့ပုံမပြင်းထန်လာတာဖြစ်ပါတယ်။ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုရှမ်းပြည်နယ်မြောက်ပိုင်းမှာလှုပ်ရှားနေတဲ့ KIA တပ်မဟာလေးကဒုတပ်မဟာမှုဗိုလ်မှူးကြီးဇော်ကံကအခုလိုပြောပါတယ်
။လွယ်ကြုံတောင်ကျော်အဲတောင်ကျော်မှာမနေ့ကကတည်းကသူတို့120မမဟိုကမော်တာနဲ့နနေရာနေပြီးတော့မှပြစ်နေတယ်။အခုနေ့လယ်ပိုင်းအထိတောက်လျှောက်ပြစ်နေကြတယ်။ထိတ်တဲ့ရေဆိုင်တိုက်ပွဲမျိုးကတော့မရှိသေးဘူးသူတို့လက်နက်ကြီးနဲ့ပဲပြစ်နေတယ်မှာ။မနေ့7နာရီလောက်ကတည်းကဖြစ်နေတာပြစ်နေနားလိုက်ပေါ့ဗျာ
ပြီးခဲ့တဲ့နှစ်ရက်ကစပြီးဒီဒေတာကိုအစိုးရတပ်ဖက်ကစီးအင်အားတွေတွန်းမြင့်လာတယ်လို့လည်းပြောပါတယ
်အင်အားထပ်ဖြည့်ထားတာစုစုပေါင်းဆိုလို့ရှိရင်တော့1000ကျော်ပတ်ဝန်းကျင်လောက်ရှိမှာအခုလောလောဆယ်တပ်မကိုကိုကတပ်ရင်းနေပါတယ်နောက်ပြီးတော့စက္ကစ6ကတပ်ရင်းနေပါတယ်နောက်ပြီးတော့ရမခတပ်ရင်းနေပါတော့ပေါ့ဗျာစနာရင်ရင်းနဲ့ဆက်ပဝန်ပြည့်ရှိနေတဲ့တချို့ကတိုက်ရင်းတည်းစစ်ကြောင်းတကြောင်းလောက်ပါတာမျိုးလည်းရှိတယ်
။မွန်ဂိုဒေတာအတွင်တိုက်ပွဲကြောင့်ဒေတာကံပြည်သူ200လောက်ဟာမွန်ဂိုတစ်ဖက်ကတရုတ်နိုင်ငံဘက်အချမ်းကရွာတွေဘက်ကိုထွက်ပြေးတင်းရှောင်နေတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မုံတိန်ပါရွာအနီးမှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လောလောဆယ်မှာတော့အစိုးရတက်တဲ့ KIA ကြားဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးပြည်ပခန့်တွေရှော့ချနိုင်ဖို့နှစ်ဖက်ကိုယ်စားလှယ်တွေတွဲဆုံဆွေးနွေးဖို့ပြင်ဆင်ထားတာမရှိသေးကြောင်းကချင်ငင်းချဲရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ဂျာကပြောပါတယ်
မွန်ဂိုပြည်ဖြစ်နေတယ်ဆိုတော့ကြားရတယ်ကြားရတယ်ဒါပေမဲ့အခုလောလောဆယ်ကတော့နှစ်ဖက်ပြန်လာပြီးနိုင်ငံပါညာအကြောင်းထုတ်တာတော့မရှိသေးကြောင်းလောလောဆယ်က
ဒီရပိုင်းတွေအတွင်းမှာရှမ်းပြည်နယ်တောင်ပိုင်းခိုလံမြို့နယ်အတွင်းမှာလည်းအစိုးရတပ်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်အကြတိုက်ပွဲဖြစ်ပွားခဲ့ရမှာအစိုးရဘက်ကလေကြောင်းအကူနဲ့ပါတိုက်ခိုက်ခဲ့တယ်လို့လည်းရှမ်းတပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ပါတယ် ဒီကနေ့မှလည်းလဲချမျိုးနယ်အတွင်းမှာတိုက်ပွဲဖြစ်ပွားနေတယ်လို့ RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်လာကပြောပါတယ
်။လဲချဖက်မှာနာလာလဲချဝန်ရင်းကြည့်ရအောင်စုဖက်မှာတိုက်ပွဲဖြစ်တယ်လို့ကြားသိရပါတယ်။အသေးစိတ်တော့မသိရသေးဘူးခင်ဗျာဒီလိုတောင်းနေတောင်းနေလို့ပြောတယ်ဒီလတိုင်းကနာမည်နိုင်လောက်ပါမတိုင်းတောင်းလို့ပြော
88မျိုးဆက်ငင်းကြဲရေးနဲ့ပွင့်လင်းလူဖွဲ့စည်းကငင်းကြဲရေးနဲ့တိုင်းသားရေးရာဌာနတာဝန်ခံဦးမြအေးကတော့လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာတနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးဖို့ကိုပိုမိုခက်ခဲစေလိမ့်မယ်လို့သုံးသပ်ပါတယ
်။စာချုပ်ရဲ့သဘောတရားကိုစကြည့်ဖို့အပြစ်ခတ်ရစေးတုံးပြီညာဒီလိုအခြေအနေမှာတိက္ကတန်တွေခြုံငင်းသွားဖို့အရေးကြီးတယ်လို့ကျွန်တော်ကြည့်နေတာ။ရေးချင်းအခြေအနေကတိက္ခတ်တန်တွေပေါက်ပွဲတန်တွေစူညံနေပြီးတော့မှအပေါ်ကနေစာချုပ်လက်မှတ်ရေးထိုးဖို့အခြေအနေဆိုတာကတော့ကျွန်တော်ထင်တယ်မဖြစ်နိုင်ဘူးကြာအဲ့ဒါလက်တွေ့လည်းမကြောက်ဘူးကျွန်တော်မြင်တယ်လေအဲ့တော့ဒီအော်တိုဘပထမဘက်မှာကျင်းပမယ်ဒီလုံးဆိုင်ရာတိက္ခတ်ရဲ့စေချောင်းချုပ်ဆိုမှုဆိုတဲ့အခြေအနေကတော့ကျွန်တော်ထင်တယ်အဲ့ဒီအခြေအနေရောက်လို့ကျွန်တော်တို့ဟိုခက်ခဲသွားနိုင်မယ်လို့ထင်ပါတယ်
တိုက်ပွဲတွေကျပြန့်လာရင်ရွေးကောက်ပွဲကိုထိခိုက်လာမဲ့အခြေအနေရှိကြောင်းကိုလည်းဦးမြအေးကထောက်ပြပါတယ်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာတနင်္ဂနွေလုံးအပြည့်ခတ်ရစေးစာချုပ်ကိုလာမယ့်အော်တိုဘာလပထမပတ်မှာလက်မှတ်ရေးထိုးဖို့တက်မှတ်ထားပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့အနက်ကအစိုးရဘက်က15ဖွဲ့ကိုသာလက်မှတ်ရေးထိုးဖို့ဖိတ်ကြားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။တိုင်းသားတွေဘက်ကတော့အဖွဲ့အားလုံးပါဝင်ရေးကိုတောင်းဆိုထားပြီးဘသူတွေပါဝင်လက်မှတ်ရေးထိုးမယ်ဆိုတာကိုအတိအကျထုတ်ပြန်ထားတာမရှိသေးပါဘူး။
ကိုမိုးစောစွန်စန်းတင်ပြခဲ့တာပါရှင်အခုရွေးကောက်ပွဲဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်ပါမယ်မြန်မာနိုင်ငံရဲ့2015ရွေးကောက်ပွဲကျင်းပဖို့အတွက်အထောက်ကူပေးနေတဲ့ EU ဥရောပသမ္မတရဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲတာဝန်ရှိသူတွေနိုင်ငံရေးပါတီတွေကတာဝန်ရှိသူတွေနဲ့သွားရောက်တွေ့ဆုံပြီးအခြေအနေအရရအပေါ်မှာမေးမြန်းစုံစမ်းမှုတွေပြုလုပ်နေပါတယ်ဒီနေရာမှာဤပညာအခက်အခဲစိန်ခေါ်မှုတွေရှိနေတာကိုတွေ့ရတယ်လို့လည်း EU တန်တမန်ကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ရှားဖောင်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နှိကလာတာနဲ့အမျှရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့ဖိတ်ခေါ်တဲ့အဖွဲ့မှပါဝင်တဲ့ EU ဖွဲ့ဟာလက်ရှိရွေးကောက်ပွဲဆိုင်ရာနောက်ဆုံးအခြေအနေနဲ့ရွေးကောက်ပွဲမှာတရားမျှတမှုရှိဖို့တိုင်းနယ်ပြည်နယ်မှာရှိတဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့သွားရောက်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေပါတယ်တိုင်းနယ်ပြည်နယ်14ခုမှာရှိတဲ့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကို EU ကိုယ်စားလှယ်အဖွဲ့ကတွားရောက်တွေ့ဆုံနေတဲ့အကြောင်းနဲ့အခုကျင်းပပြုလုပ်မဲ့ရွေးကောက်ပွဲဟာပထမကြိမ်ဖြစ်တဲ့အတွက်နှီးပညာအခက်အခဲတွေပါဝင်စိန်ခေါ်မှုတွေအများကြီးရှိနေတဲ့အကြောင်းကိုရန်ကုန် EU တန်ရုံးရဲ့ပထမအတွင်းဝန် Andrea Magnussen ကအခုလိုပြောပါတယ်
Of course, a very challenging context. It's a very, for any authority or for any stakeholder, it's the first time the elections will be held.
နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာလွတ်လပ်မှုနဲ့တရားမျှတမှုရှိဖို့အပြင်ထင်သာမြင်သာရှိဖို့အတွက် EU ဖွဲ့ကတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ဖွဲ့တွေသတင်းသမားတွေနဲ့အခြေခံလူမှုဖွဲ့စည်းတွေကိုလည်းအထောက်အကူတွေပေးနေတဲ့အကြောင်းရန်ကုန် EU တန်ရုံးရဲ့ပထမအတွင်းဝန်ကပြောပါတယ်။ပြည်내အစဉ်အဆက်တိုင်းရင်းသားပါတီတာဝန်ရှိသူတွေအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေ၊ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကတာဝန်ရှိသူတွေနဲ့တိုင်းဒေသလုံးညီညွတ်ရေးပါတီကတာဝန်ရှိသူတွေကိုလည်းတွေ့ဆုံဆွေးနွေးခဲ့ပြီးသက်ဆိုင်ရာပါတီတွေရဲ့လုပ်ငန်းအခြေအနေတွေကိုလည်းလေ့လာခဲ့ကြပြီးတော့သက်ဆိုင်ရာအဖွဲ့အစည်းတွေကရွေးကောက်ပွဲပေါ်အမြင်တွေဘယ်လိုရှိလဲမဲဆင်းနဲ့ပတ်သက်တဲ့အမြင်သဘောထားတွေကိုမေးမြန်းခဲ့တယ်လို့ဆိုပါတယ်။ EU ကိုယ်စားလှယ်အဖွဲ့ဟာမွန်၊ကရင်၊ကယား၊မကွေးပဲခူးဒေသတွေကိုသွားရောက်ခဲ့ပြီးအခုလက်ရှိမှာပြည်ကိုရောက်ရှိနေတာဖြစ်ပြီးလာမယ့်တစ်ပတ်ကျရင်တော့ကချင်ပြည်နယ်ကိုသွားရောက်ဖို့ရှိတယ်လို့ရန်ကုန် EU တန်ရုံးရဲ့ပထမအတွင်းဝန် Mr. Andrea Magnussen ကပြောပါတယ်ရှင်
ဒါမဲ့နိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်းနေကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့နောက်တစ်ကြိမ်ထပ်မံထုတ်ပြန်ရမှာလဲအမားရုံးနဲ့အတော်များများပါဝင်လာပြန်တယ်လို့သိရပါတယ်။ဘာကြောင့်ဒီမဲဆန္ဒရှင်စည်းထုတ်ပြန်မှုအခေါက်အခါကအမားရုံးမှုတွေရှိနေတာပါလဲ။ဒါဟာရွေးကောက်ပွဲပေါ်တည်ရောက်မှုဘယ်လောက်ရှိနိုင်မလဲ။လာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေသွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမင်းများလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ
VOA American တန်ရဲ့ diary လေး line season တွေကိုအင်္ဂါနဲ့စနေညပိုင်း season တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် diary လေး line ဆွေးနွေးကန် season မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင် VOA ရဲ့အခုထုတ်လွှင့်နေတဲ့ညနေပိုင်းအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်နေချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါတယ်ရှင်။အခုရန်ကုန်ကမော်တော်ယာဉ်တွေရဲ့ဆန္ဒပြမှုသတင်းဘက်ကိုအလှည့်ပေးပါအောင်မယ်။အစ်စ်ပြထန်လိုက်တဲ့မော်တော်ယာဉ်ဥပဒေကိုမကျေနပ်တဲ့အတွက်ရန်ကုန်မြို့တွင်ပြည်ဆွနေတဲ့လိုင်းကားအများစုကမထွက်ဖဲနဲ့ဆန္ဒပြနေကြပါတယ်။နေ့စဉ်သွားလာရေးအတွက်အသုံးပြုနေတဲ့လိုင်းကားတွေမထွက်တဲ့အတွက်ဒေသခံပြည်သူတွေအခက်အခဲကြုံနေရပြီးစီးပွားရေးလုပ်ငန်းတွေပါထိခိုက်လာနေတာကြောင့်သက်ဆိုင်ရာကအမြန်ဆုံးဖြည့်ဆင်းပေးဖို့ရန်ကုန်မြို့နယ်ပြည်သူအများစုကလိုလားနေကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါမယ်ရှင်
။စက်တင်ဘာလဇန်လောက်ကပြတ်ထန်းလိုက်တဲ့မော်တော်ယာဉ်ဥပဒေတစ်မှာဒဏ်ချင်းငွေအစ20လောက်တိုးမြင့်လိုက်တာကိုမကြေမနက်ဖြစ်ကြတဲ့ရန်ကုန်မြို့မော်တော်ယာဉ်လိုင်းပေါင်းစုံပိုင်ရှင်တွေကသူတို့ကားတွေကိုမပြေးဆွဲပဲနေကြတာမနေ့ကနဲ့ဆိုနှစ်ရက်မြောက်ရှိသွားပါပြီ။အထူးသဖြင့်ရန်ကုန်မြို့ပြင်တဝိုက်မှာဖွင့်လှစ်ထားတဲ့တက္ကသိုလ်ကျောင်းအသီးသီးရဲ့ဆောင်းမွေးပွဲတွေမနေ့ကစတင်ချိန်မှာလိုင်းကားမောင်းသူတွေဆန္ဒပြနေကြတာကြောင့်ကျောင်းသူကျောင်းသားတွေတွာလာရေးအခက်အခဲတွေရင်ဆိုင်နေကြရပါတယ်။ရန်ကုန်မြို့ကကိုရှိုင်းကစီကမ်းမဲ့မောင်းနေနေတဲ့လိုင်းကားမောင်းသူတွေကိုထိရောက်အောင်အရေးယူနိုင်တဲ့ဥပဒေတွေရှိတဲ့နယ်လို့ပြောပါတယ
်။တကယ်တကယ်ဟောတာသူဘက်ကမှားတာပေါ့နော်။လိုင်းကားတွေစီကမ်းရှိဖို့အတွက်ဆိုပြီးတော့မှတတ်မှတ်ပေးတယ်လို့သူတို့ကနေပြီးတော့အခုလိုတံပြန်ပြည်သူလူထုတွေကိုဒုက္ခရောက်အောင်ဒီတဲ့ဆိုပြီးတော့ဒီနေ့ဆိုရင်တနေကုန်အထူးသဖြင့်တော့ကလေးတွေပေါ့ဆောင်းမေးပွဲရဲ့ပိုင်းလေးဖြစ်တယ်။ဘက်ကကြတော့ကျောင်းတွားနေရတဲ့ကလေးတွေကတော်တော်ဒုက္ခရောက်ခဲ့တယ်ပေါ့နော်။ရှင်လိုင်းကြီးအနေနဲ့ကသူတို့ရဲ့အခြေအနေနဲ့အချိန်ကာကိုသူတို့စိတ်ကြရမယ်။နောက်တစ်ခုကမထတာကလည်းဒီဟာကိုတိကျကန်ကြယ်မှုလို့ပြောနေတယ်။အဲ
့တော့မထတာရဲ့ရှင်လိုင်းတွေပြေးဆွဲပုံသူတို့စီမံခန့်ခွဲပုံရောဘယ်လိုမြင်ရလဲရှင်
။တော်တော်ညံ့နေလို့ပဲပြောရမယ်။ဘာလို့လဲဆိုတော့အခုရှင်လိုင်းကြီးကရန်စီကံပြတ်တဲ့ခွေရောင်မြို့မှာလမ်းပိတ်ရတဲ့အဓိကအကြောင်းရင်းတွေမှာဒီလိုင်းကားတွေကြောင့်အများဆုံးပါတယ်အခုရန်ကုန်တမြို့လုံးမှာရန်စီကံထိန်းသိမ်းကြီးအတွက်ဆိုပြီးတော့မှလိုင်းကားတွေတိတက်လမ်းကြောင်းထားပေးတယ်ဒါပေမဲ့ဒီလိုင်းကားတွေကကြတော့ဒါကိုချိုးဖောက်တယ်အဲ့ဒီပုံမှာမထကားဘက်ကနေပြီးတော့မှတင်းထန်တဲ့အေးယူမှုဆိုတဲ့ဟာကမရှိဘူးပေါ့နော
်လိုင်းကားတွေမထွက်ဘူးဆိုတော့အဲ့ဒါကလူတွေကိုဘယ်လောက်ထိထိခိုက်လဲနောက်စီးပွားရေးအရာကိုဘယ်လောက်ထိထိခိုက်လဲပေါ့နော်
သူရောဆုံးကတော့အောက်ခြေလူတန်းစားတွေနောက်ရုံးဝင်တန်းတွေသူတို့မှာကဒီနေ့သူတို့တလားတလားရတဲ့ဝင်ငွေနဲ့ကကြတော့တက္ကစီစီးဖို့ဆိုတာဘယ်လို့မှအဆင်မပြေဘူးလိုင်းကားတွေမရှိရတဲ့အခါကျတော့သူတို့အလုပ်တွေအနောက်ရှက်ဖြစ်တယ်နောက်စီးပွားရေးလုပ်ငန်းတွေမှာလည်းအများကြီးပဲဒုက္ခရောက်တယ်စီးပွားရေးနဲ့ပတ်သက်လို့ကြည့်မယ်ဆိုရင်အဖက်ဖက်ကနေမြင့်လာတယ်ပေါ့နော
်အခုပြထန်းလိုက်တဲ့မော်တော်ယာဉ်ဥပဒေတင်ဟာရင်မောင်းနေအနေနဲ့စီကန်းလိုက်နာဖို့တင်းကျပ်လိုက်တဲ့အတွက်ရင်တိုင်းမှုအနေရဲ့ရော့ပါးစီကြီးအထောက်အကူဖြစ်စေတယ်လို့အများကမြင်နေကြတာပါ။ဒါကြောင့်လိုင်းကားမောင်းသူတွေရင်မောင်းပိုင်ရှင်တွေဘက်ကဘာကြောင့်ဒီဥပဒေကိုလိုက်နာဖို့ကန့်ကွက်နေကြတာလဲဆိုတဲ့မေးခွန်းနဲ့ပတ်သက်ပြီးမော်တော်ယာဉ်လိုင်းပေါင်းစုံထိန်းသိမ်းရေးမထတာကတာဝန်ရှိသူတဦးကိုမေးကြည့်တော့
ကျွန်တော်တို့ကတရားဥပဒေစိုးမိုးမှုနည်းနေတယ်တရားဥပဒေစိုးမိုးမှုကကျွန်တော်တို့အောက်ခြေမှာနည်းနေတဲ့အတွက်ကျွန်တော်ဒီပြဿနာကြီးတက်နေရလေ
အခုပြထန်းလိုက်တဲ့မော်တော်ယာဉ်ဥပဒေတစ်မှာလိုင်စင်မပါဘဲယာဉ်မောင်းနေတာယာဉ်စီကံလမ်းစီကံဖောက်ပြတ်တာအပါအဝင်တတ်မှတ်ထားတဲ့စီကံတွေကိုဖောက်ပြတ်တယ်ဆိုရင်ငွေဒဏ်3,000သို့မဟုတ်5,000ထောင်ဒဏ်တစ်လချမှတ်နိုင်တယ်လို့ပြထန်းထားပါတယ်အခုလိုဒဏ်ချင်းငွေတွန်းမြင့်လိုက်တဲ့အတွက်ယာဉ်မောင်းပိုင်ရှင်တွေနဲ့လိုင်းကားမောင်းသူတွေကမကြေမနက်ဖြစ်ခဲ့ကြတယ်လို့ဆိုပါတယ်ရှင်
မင်းအင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါရှင်။အခုရာသီဥတုဆိုင်ရာသတင်းဆောင်ပါတပုတ်ကိုအလှည့်ပေးပါရစေ။ကိုဗန်ပူပိုင်းမုန်တိုင်းဟာထိုင်းနိုင်ငံကိုကျော်ဖြတ်လာနေပြီးလီဖီအားနဲ့ရပ်ဝင်ဖြစ်နေတဲ့မြန်မာနိုင်ငံအတွင်းက AR မြို့ဝကျွန်းပေါ်ဒေသအတွက်စိုးရိမ်ရတဲ့အခြေအနေရှိတဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒသတင်းဌာနကသတိပေးချက်ထုတ်ပြန်ထားပါရ။ကိုဗန်မုန်တိုင်းကြောင့်ထိုင်းနိုင်ငံအတွင်းရေကြီးရေလျှံမှုတွေဖြစ်စေပြီးတခိုင်ပါဝဲတခြားမြို့နယ်တွေမှာပါမိုးသည်ထန်ရေကြီးမဲ့သတိပေးချက်တွေထုတ်ပြန်ထားသလိုစာတင်ချောင်းတွေပိတ်ဖို့လည်းအမိန့်ထုတ်ပြန်ထားတဲ့အတွက်တခိုင်မဲဆောက်မြို့ကမြန်မာရွှေ့ပြောင်းစာတင်ချောင်းတချို့ကိုပိတ်ခဲ့ရပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်သတင်းတောက်မအေးအေးမကစုံစမ်းတင်ပြပေးထားပါရရှင်။
ထိုင်းနိုင်ငံကိုဝင်ရောက်ခဲ့တဲ့ကိုဗန်မုန်တိုင်းဟာ အခုမြန်မာနိုင်ငံဘက်ကိုဥတီလာနေတာဖြစ်ပြီးလေစီအားနဲ့ရန်ဝင်ဖြစ်နေတဲ့အေရီကန်ယိုရန်ဒေသတွေအတွက်စောင့်ကြည့်နေရတာဖြစ်တယ်လို့ဒီမုန်တိုင်းကြောင့်မိုးကြီးရေရှမ်းမဲ့သတိပေးချက်တွေကိုမိုးစလကထုတ်ပြန်ထားရတာပါအပူပိုင်းမုန်တိုင်းတစ်ခုဖြစ်တဲ့ကိုပန်ရဲ့အနေထားနဲ့အေရီမြို့ဝကျွန်းပေါ်ဒေသရဲ့အခြေအနေကိုမိုးလေဝသနဲ့ဇလဗေဒရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကအခုလိုပြောပါတယ်
ဒီကနေ့ဒီတိုင်းပါခဲ့ရပြန်ကျွန်တော်ဒီဆက်ပနီမင်းနေမြောက်ပိုင်းနဲ့အဲဒီဒီအဆက်ဆက်နေတဲ့ဒင်္ဂနာမင်းနေကိုရှိနေတိုင်းမှာဒီဒီလာနဲ့ရုံးကြီးဆက်ဖြစ်နေပါဟုတ်ကဲ့အချိန်နဲ့ပဲဒီအဒီဖြစ်လာတော့ပုံမြန်ဒီဖြစ်လာတော့ပေါ့ဖြစ်လာတဲ့အနေထားပေါ့ဒီခုလုံးကျွန်တော်တို့ဒီမြောက်ကျုံပေါ်ထိန်းသားလေးမှာဒီဒီဒီလာနဲ့ရုံးဖြစ်နေတဲ့ဆိုတဲ့ဒီကတော့တောင်းကြရမယ်အနေထားလေးကြီးရှိတယ်တော့ပြီးတော့ညာသူ့ရဲ့ cluster ကြီးကကျတော့ဒီတောင်းတော့ဒီနဲ့ဒီကတော့ကျွန်တော်ကျွန်တော်အချင်းကြီးနေသားကြီးရဲ့တောင်းမလို့ကျွန်တော်ဒီအရင်ဒီပြန်နေရုံးနေကြောင်းမလို့ကျွန်တော်ဟောရင်းနေပြီးနေရကျွန်တော်တနာယူမှ20ရှိအခိုင်နိုင်တဲ့ဆိုတော့ဒီနေ့နဲ့ထုတ်သွားပါမယ်ဒီမှာကဲလုံးနဲ့ဆောင်းပါဟုတ်ကဲ့
အနောက်တောင်မုတ်တုံလေးဟာစက်တင်ဘာလ28ရက်နေ့ကနေအောက်တိုဘာလ3ရက်နေ့လောက်ထိမြန်မာနိုင်ငံကနေထွက်ခွာဖို့ရှိနေပြီးဒီကြားထဲမှာပဲစကိုင်းတိုင်းဒေသကြီးအထက်ပိုင်းအေရီတိုင်းဒေသကြီးကချင်ပြည်နယ်မွန်ပြည်နယ်တွေဘက်မှာမိုးပုံမိုးရွာနိုင်တယ်ဆိုပြီးမိုးစလကခံမှန်းထားပါဗျာမြန်မာနိုင်ငံအေရီတိုင်းတွင်းမှာတော့မိုးရွာသွန်းမှုတွေမြင့်တက်နေတာကြောင့်အနှိမ့်ပိုင်းမှာနေထိုင်နေရတဲ့ရေဘေးသင့်သူတွေကတော့နှီးစက်ရွာကိုရှေ့ပြောင်းနေရဆဲဖြစ်ပါတယ်ဒီထဲကအခုလိုမျိုးမိုးရေချိန်တွေမြင့်မာပြီးမိုးတွေဆက်လက်ရွာသွန်းနေအောင်မယ်ဆိုရင်တော့သူတို့အတွက်အခက်အခဲတွေရှိနိုင်တယ်ဆိုပြီးအခုလိုပြောပါဗျာအ
ခုဆက်ထားတဲ့ရေတော်မှအင်းလက်ရှိပေါ်တော့ငါကိုကြည့်တဲ့ရေတဲ့ဆိုင်အခုကကြပေးလောက်ပုံကြီးထက်တော့ငါ့ဆက်ထပ်ပြီးဆက်မယ်ဆိုလို့ရှိရင်တို့ကတလက်မှဆိုလို့ရှိရင်ကျွန်တော်ဒီဘက်မှာ၄ပြီလောက်မြင့်နေဗျတို့ကပြောတဲ့တလက်မှကျွန်တော်ကဟို၄ပြီလောက်မြင့်နေတဲ့အတွက်တကယ်တမ်းပေါ်တော့ထပ်ပြီးဆက်လာမယ်ဆိုရင်တော့ဒီလိုမျိုးဆက်တာဒုတိယအဆင့်ဆုံးကြီးတစ်ခုတော့ဖြစ်လာတယ်ဆိုတာကျွန်တော်တို့
မြန်မာနိုင်ငံနဲ့နှီးဆက်တဲ့ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့ထဲမှာတော့ municipal ကနေကားနဲ့လိုက်ပတ်ပြီးဆယ်တွေကနေရေလွှတ်နိုင်တဲ့အတွက်သတိပေးကြော်ညာနေပါတယ်ရေခါရာတွေကနေရေလွှတ်မဲ့အကြောင်းမြို့ရဲလမ်းထဲတွေအထိရေစီးကြောင်းတွေဖြတ်သွားမှဖြစ်တဲ့အတွက်ရေလွတ်တဲ့အချိန်မှာမြို့ရဲလမ်းမတွေမှာသတိထားသွားလာကြဖို့အတွက်သတိပေးနေပါတယ်။ဒီအတွက်မဲဆောက်မြို့ကရွှေပြောင်းစာတင်ကျောင်းကြီးတစ်ခုဖြစ်တဲ့စာတုလေကျောင်းအပါဝင်ကျောင်းသုံးကျောင်းကနေဒီကနေ့ကျောင်းတွေပိတ်ထားရတယ်ဆိုပြီးရွှေပြောင်းကျောင်းဆရာတို့ကလည်းဆိုပါတယ
်။စာတုလေပိတ်တယ်။ကျွန်တော်ကျောင်းပိတ်တယ်နော်ဘီရက်ဆိုပိတ်တယ်။ကျွန်တော်ကျတော့မနက်မှပြီးတော့စာရမှခရီးကျန်ထွက်ရတယ်။စာတုလေကမနက်တည်းပိတ်တယ်။သုံးကျောင်းရှိတယ်ဘောရနဲ့ပါသွားပြီမှဒါနဲ့ဟိုသူတို့ခမှန်တာ20ရင်းချင်းရွာဖို့ရှိတယ်ဆိုတော့အမှဒီကားကြီးဟောက်တယ်လို့။ဆံမြူထဲမှာလည်းဟိုခုနကကျွန်တော်ပြောပြတဲ့ချက်တန်းလေးကတော့ပိတ်ထားပြီးဒီအကုန်လုံးကန်နေကြတာ
။မြန်မာနိုင်ငံတဝန်းဒီအပိုင်းတွေအတွင်းမိုးရေကြီးများမှဖြစ်တဲ့အတွက်တတိထားကြဖို့ကိုလည်းမိုးစလကထုတ်ပြန်ထားပါတယ်ရှင်။
မယေးမှာစုံစမ်းတင်ပြခဲ့တာပါအခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်အခုညနေပိုင်းအစီအစဉ်အစုံမတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါဦးမယ်ရှင
်ယောပါကိုရွှေပြောင်းဝင်ရောက်လာတဲ့ဒုက္ခသည်11,000ကျော်ခရိရှားနိုင်ငံတွေကိုအခုသတင်းပတ်အတွင်းဖျက်ချော်ဝင်ရောက်လာပြီးတဲ့နောက်ခရိရှားအနေနဲ့အဲ့ဒီဒုက္ခသည်ထောင်ပေါင်းများစွာကိုမှတ်ပုံတင်တာတွေလုံးမမဟုတ်ဘူးလို့ကရိုအေးရှားဝန်ကြီးချုပ်ဇိုရန်မလန်နိုဗစ်ကပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံတွေက ISG ကိုတိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညမောတပ်ဖွဲ့တွေကိုရုရှားနိုင်ငံကတွားရောက်ပူးပေါင်းမှာမဟုတ်ဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ကပြောလိုက်ပါတယ်။ညမောနိုင်ငံရွေးကောက်ပွဲတွင်ဘာသာရေးကိုခုလုံးလို့အသုံးချမှုတွေရှိလာမှာကိုစိုးရိမ်နေကြောင်းအမေရိကန်တန်ယုံနဲ့ဗြိတိန်တန်ယုံပါဝင်တန်ယုံကိုယ်ယုံကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာကိုညမောအစိုးရနိုင်ငံသားရေးဝန်ကြီးဌာနကစန့်ကျင်ပယ်ချလိုက်ပါတယ်ခင်ဗျာ။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကြေညာပေးသွားခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကရှားဖောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Glenn Bond Galio ဖြစ်ပါတယ်။ကျမကတော့ခွာညိုပါရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။တောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.